မြန်မာနိုင်ငံထဲမှာရှိနေသေးတဲ့ရိုဟင်ဂျာ6သိန်းဟာအကွက်ကြကြပြည်နေခံနေရပြီးလူမျိုးတွန်းတက်ဖြတ်ခံရမယ့် Android အောက်မှာနေထိုင်နေကြရတယ်လို့မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်သောနိုင်ငံတကာအချက်အလက်စာဖွေရေးအဖွဲ့ IIFFM ရဲ့နောက်ဆုံးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။နိုင်ငံထဲမှာကြံနေသေးတဲ့လူဝင်ကြတွေအတွက်လူမျိုးတွန်းတက်ဖြတ်ခံရမယ့်ခြိမ်းခြောက်မှုဆက်ရှိနေပါသေးတယ်လို့ FFM ဥက္ကဋ္ဌမာဇူကီဒါရုစမန်ကပြောပါတယ်။2019ခုနှစ်ကလုပ်တဲ့ရှင်းလင်းမှုစစ်ဆင်ရေးအတွင်းလူမျိုးတွန်းတက်ဖြတ်မှုလို့ရတွေကျူးလွန်ထားတာကိုတွေ့ခဲ့ရတယ်ဆိုတော့FFM ကလွန်ခဲ့တဲ့တစ်နှစ်မှာပြောခဲ့တယ်ဆိုတာကိုလည်း Mr. Doris Mann ကထပ်ပြောသွားပါတယ်။လူမျိုးတွန်းတက်ဖြတ်မှုကိုတားဆီးဖို့စုံစမ်းစစ်ဆေးဖို့နဲ့ရာဇဝတ်မှုဖြစ်သတ်မှတ်ပြီးအပြစ်ပေးအရေးယူမဲ့ထိရောက်တဲ့ဥပဒေပြဋ္ဌာန်းဖို့မြန်မာနိုင်ငံဟာပြက်ကွက်နေတယ်လို့ Mr. Doris Mann ကထောက်ပြသွားပါတယ်။ FFM အဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာကိုဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပြီးအင်္ဂါနေ့မှာလူ့ခွင့်ရေးကောင်စီကိုတင်သွင်းမှာပါ။အခုနောက်ဆုံးအစီရင်ခံစာထဲမှာလူနည်းစုတိုင်းဒေသနဲ့ကိုင်အဖွဲ့တွေနဲ့တက်မတော်ကြောင်းဆယ်စုနှစ်ပေါင်းများစွာကြာနေပြီဖြစ်တဲ့တိုက်ခိုက်မှုတွေအတွင်းလူခွေရေချိုးဖောက်ထားတာတွေနဲ့ဆိုင်တဲ့အချက်လက်တွေပါလာပါတယ်။ရခိုင်လူမျိုးစုနဲ့ကိုင်ဖွဲ့ AE နဲ့တိုက်ခိုက်နေတဲ့တပ်မတော်ဟာလက်နက်ကင်ပုံကံမှုအပေါ်ရဲသားတွေထောက်ခံမှုမရှိအောင်တားဆီးဖို့အတွက်ရခိုင်တိုင်းရင်းသားတွေရဲ့အသက်ရှင်တန်ရင်းနီးလန်းတွေကိုဖျက်တောက်ထားတယ်။လူလူရဲ့လွတ်လပ်စွာသွားလာမှုကိုရောလူသားစာနာမှုအကူအညီပေးမှုတွေကိုပါကန့်သတ်ထားတာကြောင့်လူအများပြားဟာအတမူးပွားကြောင့်မလုံနိုင်ဘူးလို့စာနာရေးကလည်းမရနိုင်ကြဘူးလို့ FFM အဖွဲ့ရဲ့အစီအစဉ်မှာဖော်ပြထားပါတယ်။ရိုဝင်ကြလို့ခေါ်ဆိုသုံးဆွဲတာကိုမြန်မာဆွေရကလက်မခံတယ်လို့ဒီ IIFFM အဖွဲ့ကလည်းလက်မခံတယ်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောထားပါတယ်